မြန်မာနိုင်ငံဗဟိုဗန်ရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်သနန်းစီဟာဒီကနေ့မနက်ပိုင်းမှာတနက်နဲ့ပြစ်ခတ်ခံရပြီးတော့အရေးပေါ်စေကူတာမှုခံယူနေရတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးတာဝန်ရှိသူက VOA ကိုပြောပါတယ်။ဗဟန်းမြို့နယ်ရွှေကုံရိပ်မှုအင်ညာတိုက်ခန်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့တဲ့သတင်းအပြည့်အစုံကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံဗဟိုဗန်မှာဒုတိယဥက္ကဋ္ဌတာဝန်ထမ်းသူတယောက်ဖြစ်တဲ့ဒေါ်သနန်းစီဟာသူ့ရဲ့နေအိမ်မှာဒီကနေ့ဧပြီလ9ရက်နေ့မနက်ပိုင်းကပြစ်ခတ်ခံရပါတယ်။လက်ရှိမှာတော့တမတော်စစ်ဆေးရုံမှာကုသမှုခံယူရတယ်လို့စစ်ကောင်စီတရင်ထုတ်ပြန်ရေးဖွဲ့ရဲ့ဒုတိယဖွဲ့ခေါင်းဆောင်ဦးတက်စီကစီအိုကိုပြောပါတယ
်။ဒီစပယ်မင်းကဖြစ်ပေါ်ပြီးဖြစ်စီတော့ပါတယ်ထုတ်ပြန်ပါ။ဒီစီးရီးဘက်ကပြည်သားတော့မလက်ကတော့အဲ့ဒီဖြစ်စီဖြစ်ပေါ်လာမှပါတယ်။အများကြီးဖြစ်နေတာကတမတော်စစ်ဆေးရုံမှာအားလုံးကျွန်တော်တို့ကမေးလို့ပဲအရေးပါပေါ်တော့ကျွန်တော်နောက်ဆုံးအချက်တွေဒီပေါ့။ဘယ်လောက်ထိဖြစ်တဲ့ရကောင်လည်းပြန်ကောင်းလာတယ်လားအတမတော်ပြည်ရင်းလည်းချပါတယ်ချင်းချားပါဘူး
။ဒေါ်သန်းစီကဒီကမှုဖြစ်တဲ့ဗဟန်းရွှေကုံရိပ်မွန်တိုက်ကိုဘုံလေးညကမှပြောင်းရှိလာတာလို့မျက်မြင်ရက်ွက်ဒီကံတချို့ကအပြူရီကိုပြောပါတယ်။အရင်ကတော့ဗဟန်းမျိုးနဲ့ရွှေတောင်သားရက်ွက်မှာနေထိုင်တာဖြစ်ပါတယ
်။ဒီကံမှုတစ်ခုကတော့ကျွန်တော်တို့ဒီတိုက်ကြီးကလည်းရှင်နာမှာတော့ကျွန်တော် normal ပဲရှင်ရတာပေါ့နော်။ဒီခုပြုတ်ကြတဲ့အတန်းတော့ပေါ်ကြတာပါအပြူရီတော့မဟုတ်ဘူး။ခုနကကျော်တော့ကျတော့သူတို့ရိုးမတက်ခင်မှာဖြစ်တော်တဲ့ဒီဟာတော့ရွှေတောင်သားမှာသူတို့ကတကယ်လို့မြင်ရဒီမှာသူ့မျိုးမှာအခန်းတို့အခန်းတွေမှာမြင်နေဒီညမှာစာကြည့်ရှုတာနဲ့စာကြည့်တယ်ကလည်းညမှာသူတို့ရောရှင်းတယ်ဒီမင်းနဲ့ဖြစ်ပါတော့ရုံးတက်ခင်မှာပေါ့အဲ့တော့ကိုယ်တိုင်နောက်ပိုင်းမှာမျိုးဆိုမဲ့သူပညာသူကြီးနဲ့လာကတော့မိသားစုပါလိမ့်မယ်အဲ့ဒ
ါဘဟုဘန္ဓုပဒတော်တန်းတန်းစီတိကျခံရမှုဟာဘယ်လိုလက်ချက်လဲဆိုတာအသေးစားမသိရသေးပါဘူးနိုင်ငံသားဝင်ဝင်နဲ့ပတ်သက်လို့ဘဟုဘန်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းတွင်ထုတ်ပြန်ခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေချိန်မှာဒီတိကျမှုဖြစ်ခဲ့တာပါဒေါ်သနန်းစီဟာရှင်ဒေါ်လာကြီးကြပ်ရေးအဖွဲ့မှဥဆောင်မှုတူးတက်တယ်လို့မြန်မာနိုင်ငံဘဏ္ဍာငန်းမှာအတွေ့အကြုံရင်းနဲ့အရာရှိတူးလဲဖြစ်ပါတယ်ခင်ဗျာ